စီအပရိကတွေဖြစ်ပြင်းထန်နေတဲ့တိုင်းရင်းသားဒေသတွေမှာညဉ့်ညံ့ဖို့ဆောင်နိုင်ဖို့ညဉ့်ညံ့သာလှူရှားဆောင်ရွက်နေသူတွေကိုစစ်တပ်ကမတရားဥပဒေပုံမှန်မျိုးစုံနဲ့တရားစွဲဆိုထောင်ချဖို့ကြိုးပမ်းမှုဟာညဉ့်ညံ့ဖြစ်စဉ်ကိုပြပြအောင်ရည်ရွယ်ချက်ရှိရှိနဲ့လှုံ့ဆော်မှုဖြစ်တယ်လို့တရားစွဲခံနေရတဲ့ဒီကချင်ညဉ့်ညံ့လှူရှားသူတွေကပြောဆိုလိုက်ပါတယ်ကချင်ရေးလှူရှားသူတွေကိုရှေ့လာမဲ့သတင်းပတ်ထဲမှာစင်ကြက်ချဖို့တရားစွဲနိုင်ရေးပုံမှန်တက်ဖို့ကြိုးပမ်းနေမှုတွေကနေမှုတွေစစ်တပ်ကဆောင်ရွက်ဖို့ရှိနေချိန်မှာပဲအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဒီကြောင့်အပြည့်စုံကိုတော့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ကချင်တိုင်းသားလက်နက်ကိုင်တပ် KIA နဲ့မြန်မာအစိုးရစစ်တပ်တို့ကြားကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေနှစ်ရှည်လာများဖြစ်ပွားနေခဲ့ပြီးတော့အခုချိန်ထိကလည်းစစ်မီးမငြိမ်းနိုင်သေးတဲ့အနေအထားမှာတော့စစ်ဘေးဒုက္ခသည်တွေရဲ့အရေးနောက်ကချင်စစ်အတွင်းမှာလူခွေချိုးဖောက်ခံရမှုစတာတွေကိုနိုင်ငံတကာနဲ့မြန်မာပြည်သူတွေသိရှိနိုင်အောင်ငြိမ်းချမ်းစွာလှုပ်ရှားဆောင်ရွက်နေသူတချို့အခုလက်တလောမှာကိုတရားစွဲဆိုခံရအမှုရင်ဆိုင်နေရတဲ့အနေအထားဖြစ်နေတာပါ။ပြီးခဲ့တဲ့ဇွန်လကအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံဝင်ရခဲ့တဲ့အချိန်ကချင်ပြည်နယ်အတွင်းကခရီးရန်ဘာသာဝင်တွေနဲ့ကချင်လူမှုကြုံရတဲ့လူခွေချိုးဖောက်မှုအခြေအနေတွေကိုတင်ပြခဲ့တဲ့ကချင်နှစ်ချင်းခရီးရန်အဖွဲ့ချုပ်က KBC ဥက္ကဋ္ဌသိခါတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆောင်ကိုတပ်မတော်ကနေဥပဒေအရတရားစွဲဆိုအရေးယူနိုင်ဖို့ကြိုးစားနေတာပါ။ကချင်ပြည်နယ်မြကြီးနားတရားရုံးမှာတော့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးတန်းထိုက်ကနေပြီးတော့ဒေါက်တာကလမ်ဆမ်ဆောင်အပေါ်မှာပြစ်မှုဆိုင်ရာဥပဒေပုံမှန်200နဲ့အရေးယူနိုင်ရေးဥတိုင်လျှောက်ထားတဲ့အပေါ်မှာတော့လာမယ့်စက်တင်ဘာလ9ရက်နေ့မှာသူ့ကိုဘလို့ဥပဒေပုံမှန်မျိုးနဲ့ဆွဲဆိုမယ်ဆိုတာကိုတရားဝင်အကြောင်းကြားလာဖို့ရှိတယ်လို့ကချင်နေချင်းခရီးရန်အဖွဲ့ချုပ်ရဲ့ဥက္ကဋ္ဌသိခါတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆောင်က VOA မြန်မာပိုင်းကိုပြောပါတယ်
။ဟုတ်တယ်ဟုတ်ကိုရက်နေ့မှာဘာဥပဒေနဲ့ဆွဲမယ်ဆိုတော့ကိုကျွန်တော်တရားရုံးမှာကြည့်ရမယ်။ဆိုတော့အဲ့ဒီတရားရုံးမှာကြားမှသူတို့ပုံမှန်ကိုကျွန်တော်တို့ဟိုကြည့်မယ်ဆိုတော့အဲ့ဒီဆွဲတဲ့ပုံမှန်အပေါ်မှာကျွန်တော်တို့ကဟိုဖြည့်ရှင်းတော့ဘူးလို့ရှိတာပေါ့။
အခုလိုမျိုးတက်မတော်ဘက်ကတရားစွဲဆိုဖို့ဆောင်ရွက်ချက်အပေါ်မှာတော့ဒေါက်တာကလမ်ဆမ်ဆောင်ကအခုလိုသုံးသပ်ပါတယ်
။ဟုတ်ကဲ့ကျွန်တော်ကတော့အားလုံးပေါ့ဒီကျွန်တော်မြန်မာပြည်ဒီလွတ်လပ်ပြီးတရားမျှတတဲ့ဟောပေါ့ဒီနိုင်ငံဖြစ်စေချင်တာပေါ့လူတိုင်းပါတာတရားတိုင်းလည်းလွတ်လပ်လလတ်ကူးကွယ်ပြီးမှဟောပေါ့ဒီတွားချင်တာပေါ့ဆိုတော့ကျွန်တော်အနေနဲ့တော့ဒီကိစ္စကိုကျွန်တော်ဘက်ကလည်းဒီပြောဖို့ဟောအချက်လက်တွေရှိလို့ကျွန်တော်ပြောချင်းဖြစ်တာပေါ့ကျွန်တော်ကဒီမျက်နှာစီခင်တဲ့ဒီဟောဆန့်ကျင်တဲ့ volume နဲ့ပြောချင်းမဟုတ်ပဲမဟုတ်ပဲနဲ့ဟိုတည်ဆောက်ဖို့ constructive ဆိုင်နဲ့ကျွန်တော်ဟောအပြုတ်တော်ပုံစံနဲ့ပြောတာဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်တာဝန်ခံပါတယ်တာဝန်ယူရပါတယ
်လာမယ့်စက်တင်ဘာလ2ရက်နေ့မှာတော့ကချင်စစ်ရှစ်နှစ်ပြည့်တဲ့အချိန်ပြည်တွင်းစစ်ရပ်ဖို့နဲ့စစ်ဆောင်ပြည်သူတွေအရေးငြိမ်းချမ်းစွာတုံ့ဖော်တင်ဆက်ခဲ့တဲ့အတွက်ပုံမှန်19နဲ့မြကြီးနားရဲစခန်းမှာတရားစွဲဆိုခံထားရတဲ့ကချင်ငြိမ်းချမ်းရေးလှုပ်ရှားသူစိုင်းနုပန်နဲ့ကိုပေါ်လူတို့နှစ်ဦးကိုကချင်ပြည်နယ်မြကြီးနားမြို့နယ်တရားရုံးကနေအပိသက်စီရင်ချက်ချဖို့ရှိနေပါတယ်ဒီပေါ်မှာတော့ပြည်တွင်းစစ်မီးငြိမ်းရေးနဲ့ဒုက္ခသည်တွေရဲ့အရေးငြိမ်းချမ်းစွာဆောင်ရွက်နေသူတွေကိုအခုလိုဥပဒေပုံမှန်မျိုးနဲ့တရားစွဲဆိုနေတာကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုရည်ရွယ်ချက်ရှိရှိတမင်ပြတ်ပြားအောင်လှုပ်ဆောင်မှုအဖြစ်တရားစွဲဆိုခံထားရသူကချင်ငြိမ်းချမ်းရေးလှုပ်ရှားသူမဆိုင်နုပန်ကရှုမြင်ပါတယ
်။အခုအစိုးရဘက်ကငြိမ်းချမ်းရေးဆိုပြီးမှတော့ပြောနေတယ်ပေါ့နော်။ဒါပေမဲ့တော့အတ္တကခလုံးစံစံကတော့ဟိုတို့တို့ရဲ့အောင်စပီစီကနော်။သူကိုတိုင်ကိုပါမှမျိုးတရားစွဲဆိုဖို့ပြောမယ်။စဉ်းစားနေတဲ့အပိုင်းကြီးကြီးရာဆိုတဲ့ဟာကငြိမ်းချမ်းရေးကိုပေါ်ဆောင်နေတဲ့အချိန်တွေမှာဒီမျိုးပုံမှန်မင်းကအပေါ်မှာလုပ်နေရလို့ကျွန်တော်ကမြင်တယ်ပေါ့နော်ဒီပိုင်းဒီပုံမှာအဓိကတော့ကျွန်တော်ကတော့ကိုယ်တိုင်ကလိုက်တာနဲ့အဲကိုယ့်ရဲ့ခရီးချက်နဲ့ဟိုလုံးဆောင်နေတဲ့အပိုင်းရှိနေတဲ့ကြောင့်ကျွန်တော်တို့ဘက်ကနေဘာပဲဖြစ်ဖြစ်ကျွန်တော်တို့ကခံနေပေါ့နော်ဟိုအစံရအနာပိုင်းကနေဒီကိစ္စနဲ့ပတ်သက်ပြီးမှလေးရက်နဲ့စဉ်းစားပြီးမှဆင်ခြင်တင်လို့ပဲကျွန်တော်တို့တုံ့ပြန်နေပါတယ်ပေါ့
ဒါအပြင်စီးပရိပခါတွေဖြစ်နေတဲ့ရခိုင်ရှမ်းစတဲ့တိုင်းရင်းသားဒေသတွေမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ဆက်နွယ်မှုတွေနဲ့မတင်ကားလို့ဒေသခံတွေကိုဖမ်းဆီးစစ်ဆေးတာတရားမဝင်သင့်တဲ့ဆက်သွယ်မှုတွေနဲ့ဖမ်းဆီးထောင်ချနေတာရှိတယ်လို့ကျောင်းသားလူငယ်တွေနဲ့တက်ကြွလှုပ်ရှားသူတွေဟာလည်းနိုင်ငံတော်အကြီးအကဲပြည့်စုံမှုငြိမ်းစုစည်းပုံမှန်18 19နောက်ပုံမှန်66စတဲ့ပုံမှန်အသီးသီးနဲ့တရားစွဲဆိုခံရပြီးတော့အရသာအစိုးရလက်ထက်အကျဉ်းထောင်တွေထဲမှာနိုင်ငံရေးအကျဉ်းသားတွေဆက်ရှိနေတဲ့အနေအထားအပေါ်မှာတော့ကုလနှင့်နိုင်ငံတကာကစိုးရိမ်မကင်းဖြစ်ကြောင်းထုတ်ပေါ်ပြောဆိုနေကြခြင်းလည်းဖြစ်ပါတယ်ရှင်။